ခန်းကြီး73အငယ်1မှ30ဒါဝိဒ်ဤသားအဘရှလုံ၌တာမာအမိရှိသောအစင်းလှသောနှမတယောက်ရှိ၏ဒါဝိဒ်ဤသားအာမနုံသည်ထိုနှမကိုချစ်လေ၏ချစ်အားကြီးသောကြောင့်နာ၍နေ၏နှမတော်သည်အပြူကညာဖြစ်၏သူ၌အဘယ်သို့အလိုပြည့်စုံမည်ကိုအာမနုံသည်ကြံ၍မရနိုင်ဒါဝိဒ်အကိုရှိမှသာယောနဒတ်သည်အာမနုံ၏အဆွေခင်မွန်းဖြစ်၏ထိုယောနဒတ်သည်လိမ္မာသောသူဖြစ်၏ကိုရောသည်ရှင်မြင်း၏သားတော်ဖြစ်လျက်အဘဲကြောင့်တနေ့ထက်တနေ့ပိန်ချုံးတော်မူသည်နီကျွန်ုပ်ကိုမပြောချင်သလိုဟုမေးလျင်အာမနုံကငါညီအဘရှလုံ၏တမတာမာကိုတတ်သောစိတ်ရှိသည်ဟုပြန်ပြော၏ယောနဒတ်ကလည်းခရင်ပေါ်မှတုံးလုံးနေ၍နာဟန်ဆောင်ပါခမည်းတော်သည်အကြည့်ရှုကြွလာတော်မူသောအခါအကျွန်ုပ်နှမတာမာလာ၍ကြွေးမွေးပါစေ။သူချက်သောစားစရာကိုအကျွန်ုပ်သည်မြင်၍သူ့လက်၌စားရမည်အကြောင်းအကျွန်ုပ်ရှေ့မှချက်ပါစေဟုအခွင့်တောင်းရမည်ဟုအကြံပေးသည့်အတိုင်းအာမနုံသည်တုံးလုံးနေ၍နာဟန်ပြု၏။ရှင်မြင်းသည်အကြည့်ရှုကြွလာတော်မူသောအခါအာမနုံကအကျွန်ုပ်နှမတာမာလာပါစေ။သူလည်း၌အကျွန်ုပ်သည်စားရမည်အကြောင်းအကျွန်ုပ်ရှေ့မှမုံပြားနှစ်ပြားကိုလုပ်ပါစေဟုရှင်မြင်းအားအခွင့်တောင်းလေ၏ဒါဝိဒ်သည်လည်းတာမာအိမ်သို့လူကိုဆေလွတ်၍သင်၏မောင်အာမနုံအိမ်သို့သွားပြီးလျှင်စားစရာကိုချက်ပေးပါဟုမှားလိုက်သည့်အတိုင်းတာမာသည်မောင်အာမနုံအိမ်သို့သွား၍အာမနုံသည်တုံးလုံးနေ၏တာမာသည်မုံညက်ကိုယူ၍နေပြီးမှမောင်ရှိမှမုတ်ပြားတို့ကိုလှုပ်၍ဖုတ်လေ၏ပကံပြားကိုလည်းယူ၍အာမနုရှိမှလုံထားတော်လဲသူသည်မစားဘဲလူအပေါင်းတို့ကိုငတ်ထမှထွက်သွားစေဟုဆိုသည်ဖြင့်လူအပေါင်းတို့သည်ထွက်သွားကြ၏တာမာအားလည်းတင့်လက်၌ငါစားရအောင်အခန်းထဲသို့ယူခဲ့လို့ဟုဆိုသည့်တိုင်တာမာသည်မိမိလှုပ်သောမုတ်ပြားတို့ကိုယူ၍မောင်အာမနုရှိရာအခန်းထဲသို့ဝင်လေ၏အငယ်၁၇မှ၁၉ထိုတို့အာမနုံစားစရာဖို့ယူခဲ့သောအခါသူသည်နှမလက်ကိုဆွဲ၍ငါနှမငါနှင့်အိပ်ပါဟုဆို၏တာမာကလည်းမပြုတ်ပါနှင့်ငါမောင်ငါကိုမရှုံချပါနှင့်ဤဒေလာအမျိုး၌ဤတို့သောအမှုကိုမပြုတ်သင့်ဤအမှုဆိုးကိုမပြုတ်ပါနှင့်ပြုတ်လေငါသည်ရှက်ခြင်းနှင့်အဘယ်သို့ကင်းလို့မည်နီတင်ဒီလေဤဒေလအမျိုး၌လူမိုက်ကဲ့သို့ဖြစ်လိမ့်မည်တို့ဖြစ်၍ရှင်မြင်းကိုရှောက်ပါလောရှောက်လင်းမပေးစားဘဲနေတော်မမူပါဟုပြောဆိုတော်လဲအာမနုံသည်နားမထောင်နှမထက်အာချီးသည်ဖြင့်အနိုင်ပြု၍အိတ်လေ၏တဖန်အာမနုံသည်နှမကိုအလွန်မုန်းပြန်၏အရင်ချစ်အာချီးသည်ထက်မုန်းအားသာ၍ချီးသည်ဖြင့်တင်ထ၍တော်တော်ဟုဆို၏နှမကလည်းအကြောင်းမရှိပါငါ၌ပြုပူးသောအပြစ်ထက်ယခုနှင်ထုတ်သောအပြစ်သာ၍ကြီးသည်ဟုဆိုတော်လဲအာမနုံသည်နားမထောင်အစေခံကျွန်တယောက်ကိုခေါ်၍ဤမိမကိုနှင်ထုတ်လောသူ့နောက်မှတကားချင်းကိုထိုးလောဟုစီရင်၏အပြိုကညာဖြစ်သောရှင်မြင်းဤသမီးတော်ဝတ်တက်သည့်အတိုင်းအစင်းရောင်ထူးခြားသောအဝတ်ကိုဝတ်လျက်ရှိသောတာမာကိုအစေခံကျွန်သည်နှင်ထုတ်၍သူ့နောက်မှတကားကျင်ထိုးလေ၏တာမာသည်လည်းခေါင်းပေါ်မှပြာကိုတင်၍အစင်းရောင်ထူးခြားသောအဝတ်ကိုဆုပ်ပြီးမှခေါင်းပေါ်၌လက်တင်၍ငူကြွေးလျက်ပြန်သွား၏အငယ်၂၀မှ၂၀ခုနှစ်မောင်ရင်းအဘရှလုံကလည်းငါအကိုအာမနုံသည်တင်နှင့်အတူရှိပြီလောသူတို့လည်းငါနှမတိတ်ဆိတ်စွာနေလောသူသည်တင်ဤမောင်ဖြစ်၏ဤအမှုကိုမမတ်နှင့်ဟုဆိုသောတာမာသည်မိမိမောင်အဘရှလုံအိမ်၌ဆိတ်ညံစွာနေ၏ဒါဝိမင်းကြီးသည်ထိုအမှုအလုံးစုံကိုကြားသိသောအခါအလွန်အမျက်ထွက်၏အဘရှလုံသည်အကိုအာမနုံအားကောင်းသောစကားမကောင်းသောစကားကိုမပြောတို့ရတွင်နှမတာမာကိုရှုံချသောကြောင့်အညှိုးထား၏သူနောက်နှစ်နှစ်စီသောအခါအဘရှလုံသည်အေဖရိမြို့အနားဘာလဟာဇောယွာမှတူးမွေးညက်ပွဲကိုခံ၍ ရှင်မြင်ဤသားတော်အပေါင်းတို့ကိုခေါ်ဖိတ်လေ၏အဘရှလုံသည်လည်းရှင်မြင်ထံတော်သို့သွား၍ကိုရော့ကျွန်သည်တူးမွေးညက်ပွဲကိုခံပါ၏ကျွန်များတို့ကိုခေါ်၍ကိုရော့ကျွန်နှင့်အတူကိုရော့တိုင်ကြွတော်မူပါဟုလျှောက်လျင်ရှင်မြင်ကမသွားသင့်ငါသာလူအပေါင်းတို့ကိုမသွားစေနှင့်ဈေးများမည်ကိုစိုးရိမ်စရာရှိသည်ဟုဆိုသည်ဖြင့်အဘရှလုံတွေးဆောင်တော်လဲကိုယ်တော်တိုင်မလိုက်ဖဲကောင်းချီးပေး၏အဘရှလုံကလည်းလိုက်တော်မူလျင်နောင်တော်အာမနုံလိုက်ရသောအခွင့်ကိုပေးတော်မူပါဟုလျှောက်ပြန်တော်ရှင်မြင်ကအဘဲကြောင့်လိုက်စီရမည်နည်းဟုဆိုတော်လဲအဘရှလုံပူဇာသောကြောင့်အာမနုံမှဆ၍တားတော်ရှိသမျှလိုက်ရသောအခွင့်ကိုပေးတော်မူ၏အငယ်28မှ38အဘရှလုံကလည်းအာမနုံသည်စပြည့်ကိုတောက်၍ရွှင်လန်းသောအခါစောင့်နေကြအာမနုံကိုထိုးခုတ်ကြဟုငါဆိုသောအခါသေအောင်လှုပ်ကြံကြမစိုးရင်ကြနှင့်ငါစီရင်သည်မဟုတ်လောအာယူ၍ရင်ချင်းရှိကြလောဟုမိမိကျွန်တို့အားမှားထားနှင်းသည့်အတိုင်းသူတို့သည်အာမနုံကိုပြုကြ၏ထိုအခါရှင်မြင်ဤသားတော်အပေါင်းတို့သည်ထား၍လမ်းကိုစီးလျက်ပြေးသွားကြ၏သူတို့မရောက်မီအချားသူလာ၍အဘရှလုံသည်အရှင်မင်းကြီးသားတော်အပေါင်းတို့ကိုတတ်ပါပြီတယောက်မြတ်မကြံကျွင်းပါဟုနားတော်လျှောက်လေ၏ရှင်မင်းသည်ထ၍အဝတ်တော်ကိုဆုပ်လျက်မြေပေါ်မှတုံးလုံးနေ၏ကျွန်းတော်အပေါင်းတို့သည်လည်းမိမိတို့အဝတ်ကိုဆုပ်လျက်အနားတော်၌နေကြ၏ဒါဝိအကိုရှိမ၏သားယောနဒတ်ကအရှင်မင်းကြီးသားတော်အပေါင်းတို့ကိုတတ်လေပြီဟုသောစကားကိုယုံတော်မူပါနှင့်အာမနုံတယောက်ထီးသာတေပါပြီအဘရှလုံနှမတာမာကိုအာမနုံသည်ရှုံချသောနေ့မှစ၍ဤအမှုကိုသူဤမောင်စီရင်ပါပြီယခုမှကျွန်တော်သခင်အရှင်မင်းကြီးသားတော်အပေါင်းတို့သည်တေကြပြီဟုထင်လျက်စိတ်ညှိုးငယ်တော်မူပါနှင့်အာမနုံတယောက်ထီးသာတေ၍အဘရှလုံလည်းပြေးပါလိမ့်မည်ဟုလျှောက်လေ၏ထိုအခါကင်းဆောင်လူတည်နေမျှော်ကြည့်၍မိမိနောက်၌တောင်ချေရင်လမ်းမှလူများလာသည်ကိုမြင်၏ယောနဒက်ကလည်းအရှင်မင်းကြီးသားတော်တို့သည်လာကြပါပြီကိုရော့ကျွန်ပြောသောစကားမှန်ပါ၏ဟုလျှောက်သည့်အဆုံး၌ရှင်မင်းဤသားတော်တို့သည်ရောက်လာ၍အတံကိုလွှင့်လျက်ငိုကြွေးကြ၏ရှင်မင်းနှင့်ကျွန်တော်အပေါင်းတို့သည်ပြင်းစွာငိုကြွေးကြ၏အဘရှလုံသည်ပြေး၍ဂေရှုရမင်းကြီးအမိဟုဤတာတာလမဲထံသို့သွား၏ဒါဝိသည်မိမိသားကြောင့်နေတိုင်းငိုကြွေးမိတန်းလေ၏အဘရှလုံသည်ဂေရှုရမြို့သို့ပြေးပြီးမှ၃နှစ်နေ၏